အီရန်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အလေအလတ်သဘောထားရှိသူမဆူဒ်ဘဇာရှ်ကီယန်ကခက်ခဲတဲ့လမ်းကိုသူနဲ့အတူရှေ့ဆက်လျှောက်ကြပါလို့ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။တောက်ကြနေကကျင်းပခဲ့တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာသဘောထားတင်းမာသူစာအီဂျလီလီကိုပြည်ပြင်ပြောင်းလဲရေးလိုလားသူမဆူဒ်ဘဇာရှ်ကီယန်ကအနိုင်ရခဲ့တာပါ။ရှေ့ဆက်ရမယ့်ခီးကခက်ခဲတာမှုပြည်သူတွေရဲ့ယုံကြည်မှုစာနာမှုနဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့သာချောချောမွေ့မွေ့သွားနိုင်မှာဖြစ်တယ်လို့သမ္မတသစ်ကအိတ်စ်လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးခဲ့တာပါ။အသက်69နှစ်ရှိပြီဖြစ်တဲ့နှလုံးခွဲစိတ်ဆရာဝန်ဘဇာရှ်ကီယန်ကလက်တွေ့ကြတဲ့နိုင်ငံခြားရေးမူဝါဒတွေကိုချမှတ်သွားဖို့ဂရုပြုခဲ့တယ်လို့လက်ရှိရပ်ဆိုင်နေတဲ့နျူကလ িয়ার သဘောတူညီမှုဆိုင်ရာညှိနှိုင်းမှုတွေပြန်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။လူမှုအတိုင်းအဝန်းထဲမှာပို့ပြီးတော့လွတ်လပ်ခွင့်ပေးဖို့နဲ့နိုင်ငံရေးမှာအများပါဝင်လာနိုင်ရေးကိုလည်းကြိုးပမ်းသွားမယ်လို့ဂရုပေးပြောကြားခဲ့ပါတယ်။အီရန်နိုင်ငံမှာနိုင်ငံအုပ်ချုပ်အယာတိုလာအလီခါမနီကသာအာဏာအရှိဆုံးမှုသမ္မတအသစ်အနေနဲ့သူ့ရဲ့ဂရုတွေကိုဘလောက်လက်တွေ့လုပ်နိုင်မလဲဆိုတာအပေါ်အီရန်ပြည်သူတွေကမေးခွန်းထုတ်နေကြပါတယ်ခင်ဗျာ။